ဘရဇောနိုင်ငံမှာတော့မိုးအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုလာကြောင်းတေဆုံးသူစုစုပေါင်းဟာမနေ့ကတောက်ကြနေ့နောက်ပိုင်းအထိမှာတော့60ရှိသွားပြီလို့အစိုးရကထုတ်ပြန်ပါတယ်။နိုင်ငံရှစ်တောင်ပိုင်းကန်ယူရန်ဒေတာကဆောက်ပေါ်လပီနယ်မှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကစပြီးတော့မိုးအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုလာတွေကြုံနေရတာပါ။နောက်ထပ်မိုးဆက်ရွာနိုင်သေးတယ်လို့လည်းဆောက်ပေါ်လပီနယ်အစိုးရရဲ့မူလဝသဌာနကခန့်မှန်းထားပါတယ်။ပျောက်ဆုံးနေသူများပြားကိုလည်းအရေးပေါ်ရှာဖွေကယ်ဆယ်တာတွေဆက်လုပ်နေပြီးတော့လူပေါင်း4000ကျော်ကိုလည်းသူတို့အိုးအိမ်တွေကနေပြောင်းရွှေ့ပေးထားရတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ခုလိုသဘာဝဘေးကြုံနေရတဲ့ဒေသတွေမှာဆေးရုံစည်းကမ်းတွေနဲ့လမ်းမတွေပေါ်မှာလူတွေပြည့်ပြီးတော့ရေနဲ့စားသရိုက်ခါမလုံလောက်တာတွေမဖြစ်ရလေအောင်ခုချိန်မှာအဲ့ဒီဒေသတွေကိုသွာလာတာတွေမလုံကြဖို့ကိုလည်းပြည်နယ်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။သဘာဝဘေးတည်နေတဲ့ကမ်းရိုးတန်းဒေသမှာအစားအသောက်နဲ့စီးပွားဝယ်တခြားအများသောကုန်ပစ္စည်းတွေကိုဈေးတင်မရောကြဖို့ကိုလည်းစီးမြင်စည်းကမ်းတချို့ကိုပြည်내အစိုးရကထုတ်ပြန်ထားပြီးတော့ရေဓာတ်ကလည်းဆေးရုံတင်မောင်းနဲ့ရဟတ်ရင်တွေတုံးပြီးတော့လူနာနဲ့ပစ္စည်းပို့ဆောင်မှုတွေကိုအရေးပေါ်လုပ်ပေးနေပါတယ်ခင်ဗျာ။